မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်မှုလုပ်ရက်တွေဆက်ပြီးမဖြစ်အောင်တားဆီးရေးကြားဖြတ်ဆောင်ရွက်ချက်တွေကို ICJ တရားရုံးကဆုံးဖြတ်ခဲ့တဲ့အပေါ်တရားစွဲတဲ့ဂမ်ဘီယာနိုင်ငံကကြိုဆိုလိုက်ပါတယ်။တရားရုံးဆုံးဖြတ်ချက်အပြီးဂမ်ဘီယာတရားရေးဝန်ကြီးအာဘောဘာကာတန်ဘာဒူကအခုလိုတုံ့ပြန်ပြောကြားခဲ့တာပါ
။ All 17 judges from the different parts of the world representing different cultures and values have all agreed that
ကဘာကြီးမှာလူမျိုးတုံးတပ်ဖြတ်မှုကိုလက်ခံခွင့်လွှတ်လို့မရဘူးရိုဟင်ဂျာတွေကိုအတိအမှတ်ပြုလူမျိုးစုအဖြစ်အကာအကွယ်ပေးရမယ်လို့တရားသူကြီး18ယောက်လုံးကတညီတညွတ်ထဲဆုံးဖြတ်ခဲ့တာကိုကြိုဆိုကြောင်းဂမ်ဘီယာတရားရေးဝန်ကြီးပြောကြားသွားတာပါဒါဟာနိုင်ငံတကာဥပဒေနိုင်ငံတကာတရားစီရင်ရေးရဲ့အောင်မြင်မှုဖြစ်ပြီးနောက်လှမ်းမဲ့ခြေလှမ်းတွေကပထမခြေလှမ်းဖြစ်တယ်လို့လည်းပြောပါတယ်လူမျိုးတုံးတပ်ဖြတ်တယ်လို့ဆုံးဖြတ်တဲ့အဆင့်မဟုတ်သေးပဲကြားဖြတ်လိုက်နာဆောင်ရွက်ရမယ့်အဆင့်သာဖြစ်တာမို့ရှေ့ဆက်လုပ်ချင်ရရှိသေးတယ်လို့လည်းဂမ်ဘီယာတရားရေးဝန်ကြီးကပြောကြားသွားပါတယ် EU ဥရောပတမကကလည်း ICJ တရားရုံးရဲ့ဆုံးဖြတ်ချက်တွေကိုမှတ်တမ်းတင်ထားတယ်လို့ကြေညာချက်ထုတ်ပြန်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီကိုပေးပို့မဲ့ ICJ တရားရုံးရဲ့ဆုံးဖြတ်ချက်တွေကိုမြန်မာနိုင်ငံကအပြည့်အဝလိုက်နာဆောင်ရွက်ရမယ်နိုင်ငံတကာဥပဒေအရလိုက်နာဆောင်ရွက်ဖို့လိုအပ်တယ်လို့ EU ကပြောပါတယ်ဆဆွဲထားတဲ့ကျူးလွန်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာရာဇဝတ်ခုံရုံး ICC မှာတရားလိုရှေ့နေတွေစုံစမ်းနေတဲ့ကိစ္စကိုလည်း EU ကအနီးကပ်စောင့်ကြည့်သွားမယ်လို့ EU ရဲ့ကြေညာချက်မှာဖော်ပြပါရယ်။ကြားဖြတ်လိုက်နာဆောင်ရွက်ရမယ့်အချက်၄ချက်ကို ICJ တရားရုံးကဒီကနေ့ဆုံးဖြတ်ချက်ချလိုက်တဲ့အပေါ်လူ့အခွင့်အရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ ABHR ကလည်းကြိုဆိုလိုက်ပါရယ်။မြန်မာနိုင်ငံအပေါ်ကဘာတဝမ်းစောင့်ကြည့်နေတဲ့ဆိုတာကို ICJ တရားရုံးဆုံးဖြတ်ချက်ကရှင်းရှင်းပြသလိုက်တာဖြစ်ပြီးတော့ရိုဟင်ဂျာတွေရဲ့အခွင့်အရေးကန့်သက်ထိန်းချုပ်ထားတဲ့လုပ်ရက်တွေကိုပြစ်ဒဏ်မခံရဘဲတရားလက်လွတ်ဆက်လုပ်နေလို့မရတော့ဘူးဆိုတာပြသလိုက်တာဖြစ်တယ်လို့အာဆီယံပါလီမန်အမတ်များအဖွဲ့ ABHR ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကြားဖြတ်လိုက်နာဆောင်ရွက်ရမယ့်အချက်တွေကို ICJ ကချမှတ်လိုက်တာဟာကမ္ဘာမှာအဖိနှိပ်ခံရဆုံးလူမျိုးတစ်ခုအပေါ်နောက်ထပ်ဆိုးဝါးတဲ့ဆောင်ရွက်ချက်တွေမလုပ်နိုင်အောင်တားဆီးလိုက်တဲ့တမိုင်းဝင်ခြေလှမ်းဖြစ်တယ်လို့ Human Rights Watch လူ့အခွင့်အရေးအဖွဲ့ကလည်းတုံ့ပြန်ပါတယ်။တရားရုံးဆုံးဖြတ်ချက်တွေကိုမြန်မာနိုင်ငံကအသေးချာလိုက်နာအောင်သက်ဆိုင်တဲ့နိုင်ငံတွေလူ့အခွင့်အရေးအဖွဲ့တွေကတွန်းအားပေးပါလို့လည်း HRW ရဲ့နိုင်ငံတကာတရားမျှတရေးဆိုင်ရာတွဲဖက်ဒါရိုက်တာပါရန်ပရတ်ဆင်းကထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။ ICJ တရားရုံးရဲ့ဆုံးဖြတ်ချက်ဟာတောင်ဆန်းစုကြည်နဲ့သူ့ရဲ့ရိုဟင်ဂျာစန့်ကျင်ရေးမူဝါဒတွေအတွက်အကြီးအကျယ်ထိုးနှက်ချက်ဖြစ်တယ်လို့ဘာမကမ်ပိန်း UK အမှုဆောင်ဒါရိုက်တာ Anna Roberts ကလည်းကြေညာချက်ထဲမှာတုံ့ပြန်ပါတယ်။တရားရုံးဆုံးဖြတ်ချက်တွေကိုလိုက်နာအောင်ဒေါအောင်ဆန်းစုကြည်နဲ့စစ်တပ်အပေါ်ဖိအားပေးတဲ့ဘက်ကိုဦးစားပေးလို့ရမယ်လို့လည်းဘာမကမ်ပိန်း UK အဖွဲ့ရကြေညာချက်ထဲမှာဖော်ပြထားပါတယ်